Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ20ရက်တောက်ကြနေ့ညဖက်9:00နာရီ10:00နာရီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 30နဲ့50ကီလိုဂန်နဲ့တိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒီကနေ့ညအစီအစဉ်မူကတော့ကျွန်မနန်းလောပါ
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့မကြခင်လပိုင်းတင်ဝါရှင်တန်ဒီစီမြို့မှာဒုတိယကြိမ်တွေ့ဆုံမှုဆီစဉ်နေပါတယ်။သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အတွင်း3ရက်မြောက်အဖြစ်အပြင်းထန်ဆွေးနွေးခဲ့ကြပါတယ်။ခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံအနေနဲ့ပါမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုင်းမင်းနဲ့တင်ပြပေးသွားမှာပါခင်ဗျ
။ကောင်းပါပါရှင်။ပင်လုံငင်းကြီးရဲ့ညီလာခံအပြင်မှာပဲမြန်မာငင်းကြီးရဲ့ကော်မရှင်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCS ကကောင်ဆောင်တွေချင်းမိုင်မြို့မှာတွေ့ဆုံပါတယ်။
ဘာလို့ဒီဒီရောက်ချင်းတော့တနိုင်ခွဲကနေ3နိုင်ခွဲကိုတွေ့ရတယ်ဆိုတော့အသေးသေးတော့တော်တော်မပြောဘူးပေါ့
ပြည်တော်စု Institute ရဲ့ Director နဲ့ RCSS ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးခွန်ဆိုင်မှာဖြေဆုံကတော့နောက်ပိုင်းမှာကြားမှာပါကြားအပြင်မနေ့ကကျင်းပတဲ့80တနင်္လာအာဇာနည်နေ့အခမ်းအနားကိုပြည်내အချို့မှာတိုင်းဒေသတွေပါဝင်ဆင်နွှဲမှုနေပါလာတဲ့တဲ့မြန်မာနိုင်ငံမှာဆင်တွေကိုတရားမဝင်ဖန်စီတက်ဖြတ်ခံရမှုတွေကိုသာစီရေလှရှာမှုအဖြစ်ဖန်နှိပ်ခဲ့တဲ့အရာမှာဆက်ကိုစီရင်ကြည့်ဟာကမ္ဘာမှာအကြီးဆုံးအဖြစ်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းဝင်သွားတဲ့တဲ့တွေကိုတင်ပြသွားမှာပါဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ဒီကနေ့ညဖက်နောက်ဆုံးရတဲ့တွေကိုကိုစောဝင်းနိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးကျင်းပဖို့အတွက်နိုင်ငံအကြဆွေးနွေးမှုတွေပြုလုပ်နေကြောင်းအင်ဂျီရောပြောခွင့်ရဆာရာဟာကာဘီဆန်ဒါစ်က Twitter လိုမှုကွန်ရက်ကတစ်ဆင့်ကြာသပတေးနေ့မှာပြောပါတယ်သမ္မတပူတင်ဝါရှင်တန်ကိုလာဖို့သမ္မတထရမ့်ကရုတ်တရက်အခုလိုဖိတ်ကြားတဲ့အတွက်ပြည်ဆောင်ရေးကိစ္စတွေကိုဆွေးနွေးဖို့သူတို့ဘက်ကအဆင်သင့်ရှိကြောင်းအမေရိကန်ဆိုင်ရာရုရှားသမ္မတကြီးကလည်းဒီကနေ့ပြောပါတယ်မကြခင်လပိုင်းအတွင်းဆောင်းရာဒီအစလောက်မှာခေါင်းဆောင်နှစ်ဦးတွေ့ဆုံရေးအတွက်သမ္မတပူတင်ကိုဖိတ်ကြားဖို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တွန်ကိုသမ္မတထရမ့်ကညွှန်ကြားထားကြောင်းနဲ့အဲ့ဒီအတွက်ဆွေးနွေးမှုတွေကိုလည်းစတင်ပြုလုပ်နေပြီဖြစ်ကြောင်းဆာရာဆန်ဒါစ်က Twitter လူမှုကွန်ရက်မှာရေးထားတာပါလာအနေငယ်အတွင်းသမ္မတပူတင်အမေရိကန်ပြည်ထောင်စုကိုလာမယ့်အကြောင်းကော်လိုရာဒိုပြည်နယ်အက်စပင်မြို့မှာကျင်းပနေတဲ့ညီလာခံတစ်ခုမှတက်ရောက်နေတဲ့မြေသားထောင်ရေးဌာနအကြီးအကဲဒန်ကုတ်စ်ကိုပြောကြားရမှာသူကထောင်လိုင်းရေးအချက်အလက်ပေါက်ကြားမှုဖြစ်နိုင်ခြေရှိတာတွေကိုသမရထံတင်ပြသွားမယ်အကြောင်းပြန်လည်ပြောကြားခဲ့ပါတယ်သမရထရနဲ့သမရပူတင်တို့နဲ့အိုးဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်သီးဆွေးနွေးကျင်းပပြီး3ရက်အကြာမှာဒုတိယအကြိမ်မြောက်တွေ့ဆုံမယ်အကြောင်းကြေညာချက်ထွက်လာတာပါအ
မေရိကန်သမရနဲ့ရုရှားသမရတို့ရဲ့ထိပ်သီးဆွေးနွေးပွဲဇာတ်လမ်းကြောင်းအမေရိကန်လွှတ်တော်ထဲမှာအငင်းပွားမှု3ရက်ဆက်တိုက်ဖြစ်လာနေပေမဲ့အရေးယူလှုပ်ဆောင်ဖို့တော့ပြတ်ကွက်နေပါတယ်ရုရှားသမရဗလာဒီမီယာပူတင်ရဲ့တကားဖိတ်ဆွေးနွေးပွဲအတီအမေရိကန်သမရဒေါ်နယ်ထရမ့်ဘက်ကရုရှားဆိုးရပေါ်ရက်တိကျပြောင်းလာပြီးအမေရိကန်ထောင်လိုင်းဌာနတွေကိုကြားခံပေးဥပဒေချမ်းနဲ့အမေရိကန်ရွေးကောက်ပွဲအပေါ်ဆက်လက်ချင်းချောက်မှုဆိုင်ရာဥပဒေချမ်းတွေကိုလွှတ်တော်မှာအတိမပြုတ်နိုင်ပဲဖြစ်သွားခဲ့ပါတယ်။အင်ပီရိုဘက်ကသမရပူတင်တောင်းဆိုထားသလိုအမေရိကန်တွေကိုမင်းမဲဆစ်ဆဲခွင့်ပေးသင့်မပေးသင့်စဉ်းစားနေစေဖြစ်တယ်လို့တုံ့ပြန်အတိနောက်တစ်ရက်မှာပဲအထက်လွှတ်တော်ကတော့အခုလိုရုရှားရဲ့အမေရိကန်တပ်သမားဟောင်းတွေရောလက်ရှိတပ်သမားတွေကိုပါဆစ်ဆဲဖို့တောင်းဆိုချက်ကိုဆန့်ကျင်ကြောင်းဆုံးဖြတ်ချက်ချခဲ့ပါတယ်ခင်ဗျာ။
ရုရှားနိုင်ငံဆိုင်ရာအမေရိကန်တာမဟောင်းလက်ဖြင့်ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်အပြင်းထန်ဝေဖန်ပြောဆိုလေးရှိသူလည်းဖြစ်တဲ့မိုက်ကယ်မက်ဖောင်းကိုရုရှားအစိုးရအနေနဲ့မေးမြန်းစစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ခွန်ပေယိုက VOA ကိုကြားသာပတင်းနေမှာပြောပါတယ်။ဖင်လန်နိုင်ငံဟယ်စင်ကီမြို့မှာသမ္မတဒေါ်နယ်ထရမ့်နဲ့တင်းနယ်လေးကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းရုရှားသမ္မတဘက်ကတောင်းဆိုချက်အများအပြားကိုပြုလုပ်ခဲ့ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်။သမ္မတပူတင်ဘက်ကအဲ့ဒီကိစ္စနဲ့ပတ်သက်လို့အကြံပြုချက်တွေ၊ထင်မြင်ယူဆချက်တွေသမ္မတထရမ့်ထံတင်ပြခဲ့တဲ့အကြောင်းဒါပေမဲ့သမ္မတထရမ့်အနေနဲ့ရုရှားအစိုးရရဲ့စစ်ဆေးမေးမြန်းခံဖို့အတွက်အမေရိကန်နိုင်ငံသားတွေရုရှားကိုဆေးလွတ်မှာမဟုတ်ကြောင်းဝန်ကြီးကပြောပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ကိုထုတ်ဖောက်ဝင်ရောက်ခဲ့မှုနဲ့မကြသေးခင်ကဆွဲချက်တင်ခံထားရတဲ့ရုရှားစစ်ဖက်ထောင်လိုင်းရေးအရာရှိ12ဦးကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့အဖွဲ့လာရောက်စစ်ဆေးခွင့်ပြုမယ်အကြောင်းသမ္မတပူတင်ကအဆိုပြုခဲ့ပြီးအဲ့ဒီလိုခွင့်ပြုတဲ့အတွက်အမေရိကန်တာမဟောင်းမိုက်ကယ်မက်ဖောင်းနဲ့အမေရိကန်နယ်ဘွားဗီရိရှားစီးပွားရေးလုပ်ငန်းရှိဘီလ်ဘရော်ဒါတို့ကိုရုရှားဘက်ကစစ်ဆေးမေးမြန်းခွင့်ပြုအောင်မှာဖြစ်ပါတယ်
အခု2018အမေရိကန်လွှတ်တော်ရွေးကောက်ပွဲစီးရဲမှုတွေပေါ်အင်တာနက်ထိုးဖောက်တိုက်ခိုက်သူ hackers တွေတိုက်ခိုက်ခဲ့တာရှိခဲ့ပြီးအခုတော့ဒီတိုက်ခိုက်မှုတွေကိုရပ်ပစ်လိုက်နိုင်ပြီလို့ Microsoft ထိပ်တန်းအရာရှိသူကထုတ်ပြောလိုက်ပါတယ်။ Microsoft ကုမ္ပဏီရဲ့သုံးဆဲသူလုံခြုံရေးနဲ့ယုံကြည်မှုဆိုင်ရာဌာနဒေါက်တာထောင်ဘတ်ကဒီဟက်ကာစ်တွေအနေနဲ့ Mr. Bagasabi, delivery and Nangaita was sent as your Gulu Internet, Lua Takai for Puma Tak and Gara Chitalo, Shuka Boguba, No Shannon, Gulu Loda, Chitalo, Gulura Rupi Namalode, Aspen Longe Forum, Jolly Bale, Dabian, the Dakamu located, Jenegole, Duga, Tomot Yogabe, a Gulu de Niga, Natal's the Chow, American Tamra Yoko Puedunga, Democrat Party, and Republican Party, do at Tamra Long Subu Puema, when No Shakere Ponsanero, Dulelo, Jemwe, Topio Gabar.
ပြည်ရေးအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19ကီလိုဟတ်စ်15.5ဒုညာလိုင်းဒိုမီတာ25ကီလိုဟတ်စ်11.8ဒုညာလိုင်းဒိုမီတာ33ကီလိုဟတ်စ်ကိုတုံတုံကနေပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်အားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမျိုးဆုံးရှိတဲ့နိုင်ငံတွေနဲ့ကိုဆက်လက်ကြည့်ညာပေးနေတာပါခင်ဗျာခစ်တိကျွန်စနစ်အများဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာနံပါတ်17နေရာမှာရှိနေကြောင်းဇူလိုင်လ19ရက်ကြာတာရင်းနှီးကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်ခမန်းကြီးအဖင်လူဦးရေ58%ရှိတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း100ရာခိုင်နှုန်းလောက်နဲ့ညီမျှတဲ့95%ကျော်ဟာ ခစ်တိကျွန်စနစ်ပြုခံရခြင်းရှိတယ်လို့လဲဆိုပါတယ်နိုင်ငံပေါင်း186ခုနှစ်နိုင်ငံမှာခောက်ယူခဲ့တဲ့တက်ဂလိုဘယ်စလေးဗရီအင်ဒက်စ်ကမ္ဘာလုံးဆိုင်ရာကျွန်စနစ်အညွန်ကိန်းအရမြောက်ကိုရီးယားနဲ့အီရီတရီးယားနိုင်ငံတို့ဟာခစ်တိကျွန်စနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်2019ခုနှစ်အတွင်းကမ္ဘာတဝန်းကျွန်ပြုခံရသူပေါင်း50%သမာ300,000ရှိခဲ့တယ်လို့ဆိုပါတယ်ဒီအစီ ကိုရီးယားနဲ့အီရီထရီးယားတို့အပြင်တခြားအဆိုးအဝါသောနိုင်ငံတွေကတော့ Burundi, Bahu, Africa, Nanga, Afghanistan, Mauritius, Town Sudan, Pakistan, Cambodia, Iran, Nanga, no
ပြတယ်လို့အစိုးရကမှာဖော်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံမှာတော့နိုင်ငံတကာဖိတ်ဆုတက်ခတ်မှုတွေကြောင့်စီးပွားရေးသုံးသပ်သမာ900ကျော်နဲ့မနေ့ကထုတ်ကြသွားတယ်လို့တောင်ကိုရီးယားဘူဗန်ကဒီနေ့ခန့်မှန်းချက်ထုတ်ပြန်လိုက်ပါတယ်။စီးပွားရေးဆက်လက်တွေကိုထုတ်ပြန်လို့မရှိတဲ့မြောက်ကိုရီးယားမှာတနည်း2019ခုနှစ်တုန်းကစီးပွားရေးကျရာက နှစ်ပေါင်း20အတွင်းအကြီးမားဆုံးကျဆင်းမှုဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်20ထောင်996ခုနှစ်တုန်းကတော့နိုင်ငံတကာနဲ့ကင်းကွာလာတဲ့ဒီကွန်မြူနစ်နိုင်ငံမှာအစာအိမ်ကျပြတ်လတ်မှုဖြစ်ခဲ့ပြီးစီးပွားရေးကခြောက်တဒသမ900ကျော်ကျဆင်းသွားတယ်လို့ဘန်ကောက်ကိုရီးယားကဆိုပါတယ်။တကယ်တော့နိုင်ငံတကာဒဏ်ခတ်ပိတ်ဆို့တွေကြောင့်မြောက်ကိုရီးယားတထုမိုင်းလုပ်ငန်း7000ရာခိုင်နှုန်းထိုးချသွားခဲ့ တက်လာခဲ့ပြီမဲ့အခုတော့ပြန်ထိုးချနေပါတယ်
တန်ကိုရီးယားသမ္မတဟောင်ပက်ကျွန်ဟေးကို2016ခုနှစ်လွတ်တော်ရွေးကောက်ပွဲတွေနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့တန်ကိုရီးယားတရားရုံးကဒီကနေ့ထောင်ဒဏ်8နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်အသက်66နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်ပက်ကနေနဲ့အမျိုးသားထောက်လှမ်းရေးဌာနကအမေရိကန်ဒေါ်လာ3ဘီလီယံလက်ခံရယူခဲ့တဲ့အတွက်ထောင်ဒဏ်6နှစ်အပြင်လွတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေကိုတရားမဝင်နှောက်ယှက်မှုနဲ့ထောင်ဒဏ်2နှစ်ထပ်မံချလိုက်ကြောင်းဆိုးမြုပ်ခံတရားရုံးရဲ့အထောက်အထားထဲမှာဖော်ပြထားပါတယ်သူမအနေနဲ့အမအရင်တစုံတရာပြုလုပ်ခဲ့ခြင်းမရှိကြောင်းညှင်းဆို့ထားတဲ့သမရဟောင်းပတ်ခါဒီကနေ့စီရင်ချက်ချတဲ့တရားရုံးကိုရောက်မလာခဲ့ပါဘူးအကျင့်ပြတ်ချစားမှုအာဏာအလွဲသုံးစားလုပ်မှုအကြက်ကန်ခြင်းနှုန်နယ်ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့တာကြောင့်သမရဟောင်းပတ်ကဟေးကိုအပီလာတုန်းကထောင်ဒဏ်24နှစ်ချမှတ်အပြစ်ပေးထားပြီးဖြစ်ပါတယ
်ဗီယက်နမ်နိုင်ငံမှာကွန်မြူနစ်စုအကိုပြင်းပြင်းထန်ထန်ဝေဖန်တဲ့နာမည်ကြီးအင်တာနက်ဝက်ဘ်ဆိုက်တစ်ခုကိုပိတ်ပင်လိုက်တာဟာလွတ်လပ်စွာထုတ်ဖော်ခွင့်ပေါ်ကန့်သတ်မှုကြီးမားလာတဲ့နောက်ဖြစ်ရတစ်ခုပါလို့ VNN ဆိုင်ရာကြံ့ကျင်သူတွေကဆွနေပါတယ် VNN ကို VNN ရဲ့ပြန်ချာရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလောက်ကသတင်းမီဒီယာဌာနရဲ့အကြီးအကဲကနေတနင်္လာနေ့တုန်းက 2v3 website ကို 3 လပြင်လိုက်တာဟာ communist ကောင်းဆောင်တွေရဲ့ပုံရိပ်ပေါ်ထိခိုက်မှာဆိုရင်လို့ပါလို့ဒီကြွန့်ကျင်သူတွေကထောက်ပြလိုက်ပါတယ်တကယ်တော့ဒီ 2v3 website ကို communist ပါတီရဲ့လူငယ်သမဂ္ဂကထုတ်ဝေခဲ့တာဖြစ်ပေမဲ့သတင်းထဲမှာလက်စားမှုလို့ပြဿနာတွေကိုဖော်ထုတ်ရေးသားမှုနဲ့နာမည်ကြီးလာနေတာပါအခုတော့သတင်းထုတ်ရောင်းတွေထုတ်လွှင့်နေတယ်လို့ဆိုရဘက်ကဆက်ဆွဲပြီးဒီသတင်းအမှားတွေကိုပြင်ပေးဖို့နဲ့ ဒံဂွေအမေရိကန်ဒေါ်လာ900ရာပေးဖို့ချမှတ်လိုက်တာပါလို့နောက်သတင်းဌာနတစ်ခုဖြစ်တဲ့ VNN News ပြည်တွင်းသတင်းဌာနကဆိုပါတယ်အခုလောက်ရမတိုင်ခင်ပြည်ခဲ့တဲ့ဇွန်လတုန်းကလည်းအင်တာနက်ဆိုင်ရာစိုက်ဘာလုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့ပြီးအစိုးရကိုပြန်မေးခွန်းထုတ်တဲ့အင်တာနက်ဘလော့ဂါတွေကိုလည်းဖမ်းဆီးခဲ့ပါသေးတယ်အမေရိကန်ချေဆိုင် CSIS ကမဟာဗျူဟာနဲ့နိုင်ငံကလေးလာရေးဖွဲ့ရဲ့ရှေ့တောင်ရှာဌာနအထူးညွှန်ကြားမှုမရီဟူဘတ်ကအခုလောက်ကအစိုးရအနေနဲ့သတင်းမီဒီယာတွေကိုစိုးရိမ်ကြောက်လန့်လာပြီးဒီပေးချင်းချောက်လိုက်တာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်အလယ်မှာမစ္စူရီပြည်နယ်အတွင်းဂျာတာဗနင်းနေနောက်ပိုင်းကလေပြင်းပုံတိုင်းကြောက်ရောက်ခဲ့တဲ့တောင်တင်မော်တိတ်မော်ပြီးအပျော်စီးခီးစဉ်အနည်းဆုံး71ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဘရန်ဆမ်မြို့အနီးပြည်တွင်းပြည်ပကခီးသွားတဲ့ဂျာရေပန်းစားတဲ့တေဘယ်ရော့ရေကန်ကြီးအတွင်းအဲ့ဒီတင်မော်တိတ်မော်ခဲ့ပြီးတဲ့နောက်အခုချိန်ထိပျောက်ဆုံးနေသူ ကျွန်တော်တို့ရဲ့ဒီအချိန်ကတော့ဒီနေ့ကတော့ဒီအချိန်ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့
ကျောင်းညနေညပိုင်းနောက်ဆုံးအသတင်းတွေကိုကိုစောဝင်းလိုင်းနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ။VOA News.com နဲ့Facebook ဆက်မနာ၊VOA Bamis News မှာလည်းလွှင့်နေတဲ့အချိန်တွေတပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဟာကချင်လွတ်လပ်ရေးအဖွဲ့ကိုင်အိုနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကကောင်ဆောင်နေတဲ့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံဆွေးနွေးပါတယ်။၂၁ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲအပြီးရပ်ပိုင်းအတွင်းတွေ့ဆုံမှုမှာတော့မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွ
ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဆက်ချက်အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဥက္ကွန်ဆိုင်မှာဖြည့်စုံပြီးရှင်းလင်းပြီးတော့တတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာပဲအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားပြီးလက်တလော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်ပြည်လယ်ထူထောင်ရေးကောင်စီ RCSS နဲ့လည်းတွေ့ဆုံဆွေးနွေးလာတာဖြစ်ပါတယ်ဒီကနေ့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးတဲ့အခြေအနေကိုပြည်ထောင်စု Institute ရဲ့ဒါရိုက်တာနဲ့ RCSS ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးခွန်ဆိုင်ကအခုလိုပြောပါတယ်
มันเนี่ยก็ด้วยอ่ะบางทีอินบังลาเนี่ยด้วยอ่ะดีบางทีอินบังลาเนี่ยก็มันเนี่ยเทนายแล้วก็มีสนนายนี้ก็ที่ด้วยอ่ะบางทีเยอะขึ้นก็ตนายคั่วกันนี่ต้องนายคั่วด้วยอ่ะคืออธิบดีเยอะตรงมันเปียวหัวเปียวโดดๆเลยเว้ยซื้อนี่ล่ะซื้อนี่ล่ะมันทํามาอาญาจริงอ่ะดิเออนักสนเยอะว่ะเลย
အစိုးရရဲ့ကိုယ်စားလှယ်အဖွဲ့ကတော့ငြိမ်းချမ်းရေးကော်မရှင်တွေ့ရင်မှုငင်းစားဒုတိယဗိုလ်ချုပ်ကြီးခင်ဇော်ဦးကဦးဆောင်တာဖြစ်ပါတယ်။လက်ရှိတွေ့ဆုံပွဲမှာတော့ငြိမ်းချမ်းရေးကော်မရှင်နဲ့ TIO-RCSS တို့အကြားမှာတိုက်ပွဲတွေလျှော့ချနိုင်ရေးကိုအဓိကဆွေးနွေးပွဲရှိကြောင်းဦးခွန်ဆိုင်ကတုံ့တက်ပါတယ်။ခံမှန်းလို့ရမယ်လားနိုင်တာကတော့ပါလေဆိုတော့သူတို့အခုနှစ်ဖက်စလုံးတိုက်ပွဲတွေဖြစ်နေတာဟုတ်တယ်မလား။အဲ့ဒီတိုက်ပွဲတွေကို
RCSS
နဲ့ကတော့နှစ်ဖက်သဘောတူထားတဲ့အချက်တွေပေါ်ပြန်လဲသုံးသပ်ဖို့ဆွေးနွေးပွဲတွေမကြာခင်စတင်မှဖြစ်ကြောင်းလဲဆက်လက်ပြောဆိုပါတယ်။ဘာကြီးရက်ကတော့သူကနှစ်ဖက်လက်မှတ်ထိုးထားရရရှိတယ်။အဲ့ဒီလက်မှတ်ထိုးထားပါလဲထရိုဒီကိုနှစ်ဖက်ကသဘောပေါက်ပုံကမှာတူတယ်။သဘောပေါက်ပုံကမတူတဲ့အခါကျတော့
RCSS ကသူတဘောပေါက်ကမှန်တယ်တက်မတော်ဘက်ကနေဖောက်ချက်တယ်လို့သူယူဆတယ်တက်မတော်ဘက်ကလည်းသူတဘောပေါက်တာမှန်တယ် RCSS ဘက်ကဖောက်တယ်လို့အဲ့လိုမျိုးယူဆတယ်အဲ့ဒါကြောင့်မို့သူတို့တိုက်ပွဲကြီးဖြစ်ခဲ့ဒါတွေကိုသူတို့အမြန်ဆုံးဖြေရှင်းနိုင်ဖို့မကြခင်မှာသူတို့တွေ့ဆုံတော့မှပြန်တော့မှ bilateral သဘောတူညီချက်တွေကိုပြန်ကြည့်ရမယ်အဲ့ဒါအဓိကပါ ဒီကျွဆောင်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတရားဥပဒေပြောရေးစုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့သူ့ကိုသတင်းထုတ်ပြန်ဖို့အတွက်အကြောင်းကြားထားတာရှိသေးကြောင်းပြောပါတယ်လက်တလုံးမှာတော့ကချင်ပြည်နယ်ဖက်ကန်ဒေတာဘက်မှာတိုက်ပွဲတွေကြိုးစားကြိုးစားဖြစ်ပွားနေတယ်လို့လည်းအခုလိုပြောပါတယ်ဖက်ကန်ဘက်မှာတရင်6ပေါ့ကျွန်တော်တို့
အဲတပည့်တိတရှိပါတယ်အမတိပင်ထတာရမဘဝတိမြေလို့အဲဒီမနေ့အစိုးရဘဝကနေနိုင်ကိုချင်းကနေတပည့်ကြံတိတဲ့ဆိုတဲ့တရင်ကြားပါတယ်တရင်တက်ဆက်ပါတယ်အောက်ခြေတရင်ကြီးအမမြပေးပါဘူးတပည့်တိတလက်ကြံနာလိုက်ကြံထိုးလိုက်လည်းလည်းကြီးနဲ့ကြံတိလိုက်အဲ့လိုမျိုးတွေဖြစ်တယ်လို့တရင်ကအဲ့လိုတက်တာရှမ်းပြည်နယ်အတွင်းမှာအစိုးရတမတော်နဲ့
RCSS တက်တွေကြားမှာ27ရာစုပင်လုံညီလာခံစတင်ချိန်ကလေးကတိုက်ပွဲတွေကြိုးစားဖြစ်ပွားနေတာဒီကနေ့ထိလည်းဆက်လက်ဖြစ်ပွားနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။လက်ရှိထိုင်းနိုင်ငံချင်းပိုင်မြို့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ လွတ်လပ်ရေးကြိုးပမ်းရေးစာဆောင်ခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ကောင်ဆောင်တွေကိုကွန်ပျူတာအားစာနည်းနဲ့အခမ်းအနားဆိုင်ရာသတင်းပေးစပါမယ်။
ကြရပြည်နယ်မြို့တော်လွိုင်ကိုမြို့မှာကျင်းပခဲ့တဲ့အာဆာနီနေမှာရခိုင်ပူပေါင်းလှုပ်ဆောင်နေတဲ့ဒေသခံတိုင်းသားတွေပါဝင်ဆက်ရမှုမရှိခဲ့ဘူးလို့ကြရပြည်နယ်လန်းနီးပညာထောက်ကူပြုဖွဲ့ဝင်ခွန်အသန်းကပြောပါတယ်။ဒီနေ့ကစာပေမဲ့ရင်ချင်းမှုကော်မတီတွေအားလုံးမသိဘူးတိုင်းသားနိုင်ငံရေးပါတီတွေမသိဘူးဒီမှာဒီဆိုင်တဲ့တိုင်းသားလေးနဲ့ကန်ဆွဲစီငါဆွဲချောက်ဖွဲ့လို့ရှိတယ်အ
ကျွန်တော်တို့ရဲ့ထိတိဆွေးနွေးပွဲဇလန်းကြောင့်အမေရိကန်သမ္မတဘလာဒီမင်ပူတင်ဦးခွန်ဆိုင်မှာဖြေဆုံးရှင်ဘလန်ကိုမြို့ကအာဆာနေကြောက်ဆိုင်မှာကြရပြည်နယ်ဆိုရကန်နေဦးဆောင်ပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေကျောင်းသူကျောင်းသားတွေနဲ့အာဆာနေနေ့ကိုကျင်းပခဲ့ပေမဲ့လည်းဒေသခံတိုင်းသားတွေပါဝင်ခြင်းနှဲပါလာခဲ့တာပါ
ဒီရက်ကတိုင်းသားတွေပါဝင်မှုမရှိတာဟာပြည်နယ်ဆိုရကနေပူကျောင်းဆန်းကျေးရုပ်ကိုအစီအစဉ်နဲ့ပတ်သက်နေတယ်လို့လည်းခွန်အတန်းကဆက်ပြောပါတယ်။အရင်နေ့တည်တောင်းကတော့အလန်းကဒီအာဇာနည်နေ့ကိုပူပေါင်းကြတယ်စောင့်တက်ရောက်ကြတယ်လေဒီနေ့ကတော့ပူကျောင်းဆန်းကျေးရုပ်ကိစ္စနဲ့တောင်းပေါ်ပြီးမှဌာနေတိုင်းသားတွေတဘောထားတွေလူလူရှုတာစိတ်ဝမ်းကွဲတမ်းမှုဖြစ်ပေါ်ပြီးတဲ့ဆန်းကျင်က သဘောပြတ်သားတဲ့အနေနဲ့အဲ့လိုမတည့်တာလို့ယူဆမယ်
လက်ရှိဗိုလ်ချုပ်ကြီးရုပ်ဆိုင်သူကြီးကံဝဲခဲ့ကြတဲ့လွိုက်ကော်တင်မောစုခူးစုကကရင်နီလူငယ်ဖွဲ့ခေါင်းဆောင်23ဦးကိုအာဏာပိုင်တွေကလည်းတရားစွဲဆိုခဲ့တယ်လို့လည်းဖွန်တန်းကဆိုပါတယ်အလားတူမွန်ပြည်နယ်ဆိုရဖွဲ့ကနေကျင်းပတဲ့မော်လမြိုင်မြို့အာဇာနည်နေ့ခမ်းနားမှာမွန်ပြည်ပါတီအပါအဝင်မွန်နိုင်ငံရေးပါတီတွေမွန်လူမှုဖွဲ့စည်းတွေမွန်တိုင်းသားတွေတက်ရောက်တာမတွေ့ဘူးလို့ကိုရိုင်းသတင်းသွားယူခဲ့တဲ့တိုင်းရင်သတင်းလွှာသတင်းထောက်မိရင်စနိုင်းကပြောပါတယ
်မင်းသားခမ်းနားမှာတော့ဆိုရဖွဲ့တွေတက်တာတွေ့တယ်နောက်သတ္တောပထာတို့သတ္တောဘကုစလေတို့တက်တာတွေ့တော့ဘာလို့ဒီမွန်နိုင်ငံရေးပါတီဒီမွန်တိုင်းနာနေနဲ့တက်တာတော့မတွေ့ဘူးဘာလို့လဲဆိုတော့ဒီပေါ်ကြောင့်သံတရာနဲ့ပတ်သက်ပြီးတော့မွန်တိုင်းနာပါတီဆိုတော့လေကကွန်ဟုတ်ကြီးရှိခဲ့တယ်ဆိုတော့ဒီမှာနဲ့ဆက်ဆက်မှုရှိတယ်လို့တော့ထင်တာပေါ့
ပြီးကြတဲ့နှစ်က NLD ပါတီကနေဒေသခံတွေလူလာတဲ့သရမ်းမြေစာဘူကျုံစံသရမ်းမြေနဲ့အာဏာသုံးအမည်ပေးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဆက်ဆံမှုရှိနေတယ်လို့လည်းသူကဆိုပါတယ်။သကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုတ်ချုပ်ခွေရဒေသခန်းလီမြို့မှာလည်းဘူကျုံစံရုပ်ထုဆိုင်သူကိုအစီအစဉ်နဲ့ပတ်သက်လို့နာဂလူမှုဖွဲ့စည်းဆွဲဖွဲ့ကနေကန့်ကွက်နေတယ်လို့ဒီကနေ့မှာခန်းလီမြို့ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေတယ်လို့နာဂအကြောင်းသားလူငယ်ဖွဲ့ခေါင်းဆောင်ကိုညံသွန်းအောင်ကပြောပါတယ်
နာဂရေဆိုဆေဖက်ကနေပြီးတော့ဒီကံကွဲအကြောင်းတဘောရထုတ်ပြန်နေပါတော့ဒီကုစလေတွေအခုခန်းကြီးမှာရောက်နေကြတယ်ပေါ့နော်။ဒ
ကျွန်တော်ရှိတဲ့ဒီပုဂ္ဂိုလ်တွေနဲ့ညီနိုင်မှုတွေလုပ်နေတယ်ကျွန်တော်ကတော့ဘုရားအောင်သားတော်လေးစားတဲ့တော်တော်ဒါကရုပ်ထုတာပုံမဟုတ်လေနော်အဲဘောပါပဲအလားတူကချင်းပြည်နယ်မြို့ကြီးနားမြို့မှာကျင်းပတဲ့အာဇာနည်နေ့ခမ်းနားမှာကချင်းတိုင်းသားတွေပါဝင်မှုနေပါလာတယ်လို့ကချင်းမျိုးရကွန်ဂရက်ပါတီဥက္ကဋ္ဌအမ်ကွန်လာကပြောပါတယ်ဒီနေ့ကတော့ဘုဆောင်ကြီးဝန်ထမ်းပါတယ်လို့ယူဆကြပါ
ပြည်သူ့ကျေးဇူးတင်ပါတယ်ပူဂျုံဆန်းယူထုတ်သရှိမှုတွေဟာပုံမှန်များပြားလာတယ်လို့တိုင်းနာပြည်နယ်တချို့ဒီမှာပူဂျုံယူထုတ်သရှိမှုကြောင့်အန်ဒီပါတီနဲ့တိရခန်တိုင်းသားတွေကြားအမြင်ကွဲလွဲမှုတွေစန့်ကျင်ကွဲမှုတွေရှိနေခဲ့ပါတယ်ပူဂျုံယူထုတ်သရှိမှုနောက်ပတ်သက်ပြီးတိရခန်တိုင်းသားတွေနဲ့စိတ်ဝမ်းမကွဲပဲနှိမ့်လှောက်ဆောင်ကြဖို့အန်ဒီပါတီကနေတိုက်တွန်းထားတယ်လို့
ပူဂျုံယူထုတွေကိုတိုင်းနယ်ပြည်နယ်အသီးသီးမှာမဖြစ်မနေသရှိရမယ်ဆိုတဲ့ညွှန်ကြားချက်ထုတ်ထားတာရှိဘူးလို့သမ္မတရုံပြောရေးဆိုခွင့်ရှိသူဦးစော်သေးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ။နိုင်ငံအင်တာနက်ပေးပို့သွားတာပါရှင်။ PO မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။တောသားရှင်များရှင်မြန်မာနိုင်ငံမှာဆင်တွေကိုတရားမဝင်ဖမ်းဆီးတပ်ဖြတ်ခံရမှုတွေကိုတားဆီးနိုင်ဖို့ရည်ရွယ်တဲ့လှုပ်ရှားမှုမှာဖန်တီးခဲ့တဲ့အေယာမဆက်ကိုဆင်ယူကြီးဟာကမ္ဘာမှာအကြီးဆုံးအဖြစ်ဂိနစ်ကမ္ဘာစံချိန်မှတ်တမ်းတင်သွားပါပြီ။ဆင်တွေကိုဥပဒေမဲ့ဖမ်းဆီးတပ်ဖြတ်ပြီးတော့
စနေကိုဥပဒေမဲ့ဖန်စီတက်တဲ့နေရာတွေနဲ့ပတ်သက်လို့လူလူကြားမှာမိမောင်းထုတ်ပြဖို့ရည်ရွယ်ပြီးကမ္ဘာလုံးဆိုင်ရာတဘာဝပတ်ဝန်းကျင်ရန်မုံငွေအဖွဲ့WWF ကဥဆောင်စီစဉ်ခဲ့တဲ့မမိုးတို့အတွက်ရေလွှဲစကားတဲ့လှုပ်ရှားမှုမှာလူအများ7000ကျော်ရဲ့စက္ကူစည်းယုတ်ကြီးကိုကမ္ဘာမှာအကြီးဆုံးအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းကစာရင်းသွင်းလိုက်တာပါ။ရန်ကုန်မြို့ကလူစီကားရဲ ကျွန်တော်ရှင်ဦးမြင့်ရလုံးကပါတို့ဖန်တီးခဲ့တဲ့စေုပ်ကြီးကတော့ခနာကိုအလျားနဲ့ဆက်တပီးအကျဲအနံခွနဲ့ရေးရှိပြီးအမြင့်မှာနဲ့ဆက်တပီးရှိပြီးစင်တင်ခဲ့တာပါတဘူးတဘူးအဖညမာကဆက်တော့ရေးအရာရှိကိုစောလင်းတကာတော့မြန်မာနိုင်ငံမှာစနေကိုတရားမဝင်ဖန်တီးတပြဲမှုတွေဟာဆိုရင်စီကောင်းလို့တဲ့အခြေအနေတွေကြီးထွားလာနေရတဲ့အတွက်ကာကွယ်တားဆီးဖို့လူလူကြမှာအတိပညာပဲလှုပ်ရှားရတာဖြစ်တယ အချာစင်ပေါ့နော်အချာစင်မှာအစင်အပြီးမှာပဲအဆွေရှိတာအဲ့တော့အရင်တော့စင်ဆိုတာလုံးမနဲ့စင်အပြီးတက်တော့အခုအကြတော့စင်အကြီးကွန်ဒီကွက်ပေါ်ပေါက်လာတော့စင်အကြီးကွန်ရလုံးမနဲ့စင်တွေတော့တောက်ချာမှာစင်အမတွေရောစင်သားပေါက်တွေရောမကြမ်းအကုန်လုံးအတက်ပြတ်ခံနေရဆိုတော့မြန်မာနိုင်ငံမှာရှိတဲ့တော်စင်တိုင်းအတောင်ကြီးနှုံးဝတစ်ဖြည်းဖြည်းနဲ့ကျဆင်းလာတယ်ပေါ့ဗျာဆိုတော့ဘလောက်ထိကျဆင်းလာလဲဆိုလို့ရှိရင်2030ဒါမှမဟုတ် 2035 လောက်ရောက်မှာမြန်မာနိုင်ငံမှာတောဆင်ရိုင်းနဲ့အားလုံးမျိုးတုံးပြောက်ွယ်သွားနိုင်တဲ့အခြေအနေကြီးဖြစ်လာတယ်။ဆိုတော့ဒီလိုတည်အောင်ဆိုပြီးတော့ဒီ project for momo campaign ကိုလုပ်တယ်။အဲ့ campaign မှာပြည်သူလူထုအများပြည်သူအာယုံတိုက်မှုရအောင်ဆိုပြီးတော့ကျွန်တော်တို့ကဒီစက်ကူဆင်းရုပ်ကြီးဆင်းရုပ်ကြီး9ရုပ်ကိုပညာရှင်တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လုပ်ခဲ့တာပါခင်ဗျာ
။မြန်မာနိုင်ငံမှာအပတ်စဉ်စစ်တကောင်တို့အမေရိကန်ဖန်ပြီးခံနေရပြီးဆင်းအရေးကွေးအပါအဝင်ခန္ဓာကိုယ်အစီပိုင်းတွေကိုတရားမဝင်မှောင်ကိုရောင်းချမှုတွေရှိနေတယ်လို့လည်း WWF မြန်မာကသတိပေးထားပါတယ်။ဒီအတွက်လည်းဆင်းအပါအဝင်တွင်းဒိတ်ဆန်တွေတက်တက်ခံနေရတာကိုကာကွယ်တားဆီးဖို့လူလူကြမှာအသိပညာပေးလုပ်ငန်းတွေကိုတိစက်မကပုံမလို့ဆောင်ဖို့ရည်ရွယ်ထားပြီးတာဝန်ရှိတဲ့ဝန်ထမ်းတွေကိုလည်းပံ့ပိုးကူညီသွားမယ်လို့ကိုဆိုလင်းတကပြောပါတယ
်။အခုသတင်းတွေရဆိုတော့နောက်ပိုင်းမှာတပြေးပြေးနဲ့ဒီဆင်းတောဆင်ရိုင်းအသက်ပြတ်ခံရတဲ့ဖြစ်စဉ်တွေကတော့တဖြည်းဖြည်းယော့သွားတာတော့တွေ့ရပါတယ်ခင်ဗျာ။အဲတော့နောက်ပိုင်းလဲကျွန်တော်တို့ဒီလိုမျိုးဒီလူလူတို့ဆက်ပြီး awareness ပေးမယ်။နောက်ဒီအစိုးရရဲ့ဒီ TikTok ကင်းလေဝန်ထမ်းတွေပေါ့နော် Ranger တွေကိုကျွန်တော်တို့ပို့ပြီးထောက်ပံ့မှုတွေပေးသားဖို့ရှိနေတယ်ခင်ဗျာ။ဆိုတော့ဒီလိုဖြစ်စဉ်တွေတဖြည်းဖြည်းယော့ကျသွားမယ်လို့ထင်ပါတယ်ခင်ဗျာ
။မမိုးတို့အတွက်ရင်းနှီးစကားတင်လှူရှားမှုအတွက်ဖန်တီးခဲ့တဲ့စေယုတ်ကြီး9ရက်ကိုတော့ဝါရီနဲ့အများပြည်သူကလူတန်းနဲ့တည်င်းစာအဟောင်းတွေနဲ့ဖန်တီးခဲ့ကြပြီးကင်းနိကပမတန်းဝင်သွားခဲ့တဲ့အီယမစက်ကူစင်ယုတ်ကြီးကတော့တကယ်တာမန်စင်တွေထက်အရွယ်အစား30ကြီးမားပါလေခင်ဗျာ
ဆရာရှင်များရှင်မြန်မာနိုင်ငံမှာမိုးရွာကာလရောက်လာတာနဲ့ကြီးကြီးမြေပြုံမှုတွေဓာတ်လိုက်တိုက်စုံမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်ကချင်ပြည်နယ်ကကြောက်စင်းတွင်းမှာမြေပြုံလို့တည်ကြည်ကြရတာတကူမျိုးကရေရှည်နေတဲ့လမ်းပေါ်မှာခလေးတယောက်ဓာတ်လိုက်တိုက်စုံခဲ့ရတာတွေလို့ G ြေကွဲစရာအဖြစ်တွေ20နှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိပါလဲ။ကာကွယ်လို့ရနိုင်လျက်နဲ့လူအသက်တွေဆုံးရှုံးနေရတဲ့အဖြစ်တွေကိုဘယ်လိုကာကွယ်တားဆီးနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာစွန့်နေကြရအောင်ပါရှင်။ပါဝင်စွန့်နေမင်းမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3992-999လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အဆန်ပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လိုက်စီစဉ်ကကျူဆူပါတယ်ရှင်။မနက်ဖြန်စနေနေ့ညတိုက်ရိုက်လိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ခုတော့2018ကမ္ဘာဖလားဘောလုံးပွဲရဲ့တည်ရောက်မှုအကြောင်းတင်ပြလိုပါတယ်။ရုရှားနိုင်ငံကအိတ်ရှင်ဖြစ်ကျင်းပခဲ့တဲ့2018ကမ္ဘာဖလားဘောလုံးပွဲစဉ်တွေအဆုံးသတ်သွားပေမဲ့ကမ္ဘာဖလားဘောလုံးပွဲတွေရဲ့အရှင်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရွင်ဂျာဒုက္ခသည်ရိဂျာအထိဆက်လက်ရိုက်ခတ်နေဆဲဖြစ်ပါတယ်။ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့ကုဒူးပလောင်စခန်းကလူငယ်တွေဟာလည်းအများအနည်းတူကမ္ဘာဖလားပွဲကိုစိတ်ဝင်စားအားပေးခဲ့ကြတာပါ။တချို့လူငယ်တွေအတွက်ပထမဆုံးအချိန်ကဖလားပွဲကြည့်ဖို့တဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ AFP သတင်းဆောင်မကိုအခြေခံပြီးကိုရန်နိုင်ကတင်ဆက်ပေးထားပါရဲ့ရှင
်။2018ကမ္ဘာဖလားဘောလုံးပွဲကြီးပြီးသွားပေမဲ့လည်းဘောလုံးပွဲရဲ့အချိန်ကတော့ကမ္ဘာတော်မှာဆက်ပြီးတော့ရှိနေတော့ပဲဖြစ်ပါတယ်။အိမ်မှာဘင်္ဂလားဒေ့ရှ်နိုင်ငံကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ကုဒူပလောင်ရွင်ဂျာဒုက္ခသည်စခန်းနဲ့ပါဝင်ပါတယ်။အိမ်မှာရှိတဲ့ကလေးငယ်တွေဟာစူဖလားအသေးလေးကိုကင်ပြီးတော့ဒုက္ခသည်စခန်းထဲမှာရှောက်သွားနေပြီးသူတို့ရဲ့စိတ်ထဲမှာလည်းဒါကိုတကယ်ကပဖလားကြီးအမတ်နဲ့ကြည်နေကြပါတယ်အသက်6နှစ်အရွယ်မိုဟာမက်ရေဇာကတော့မက်ဆီပါတဲ့အာဂျင်တီးနားအသင်းကိုအကြိုက်ဆုံးလို့ပြောပါတယ
်အမတ်ကိုစွန်တော့ဒေရှိုရှေအာဂျင်တီးနားအမေဖိုင်နယ်ကလတ်တဲ့ဒက်စီဖိုင်နယ်ကလတ်တဲ့ဒက်စီ
ကျွန်တော်အကြိုက်ဆုံးကအာဂျင်တီးနားအသင်းပါခရိရှားနဲ့ပြင်သစ်ရဲ့ဖိုင်နယ်ပွဲကိုလည်းကျွန်တော်ကြည့်ခဲ့ပြီးပြင်သစ်နိုင်သွားပါတယ
်အသက်9နှစ်အရွယ်နဲ့သူတို့ထဲမှာအငယ်ဆုံးတယောက်ဖြစ်တဲ့နူရိုအက်ဆာကတော့သူ့ရဲ့အကြိုက်ဆုံးအသင်းကဘရာဇီးလ်အသင်းလို့ပြောပါတယ်
ကျွန်တ
ော်အကြိုက်ဆုံးကစားသမားကနေမားပါပြီးခဲ့တဲ့ကမ္ဘာဖလားဖိုင်နယ်ကိုတော့ဒါဘလင်စားနဲ့လှုပ်ထားတဲ့တဲတလုံးထဲမှာဘောလုံးဝါသနာအိုးရစုပြီးတော့ကြီးခဲ့ကြတယ်လို့အသက်18နှစ်အရွယ်နူရိုအက်ဆာကတော့ပြောပါတယ
် This match was really a fantastic match really we get
ဖိုင်နယ်ကတကယ်ကောင်းတဲ့ပွဲပါကျွန်တော်တို့ကပြင်သစ်ကစားတာကိုပိုကြိုက်ပါတယ်ကျွန်တော်တို့နေတဲ့အိမ်သားမှာပဲကြည့်ရတာဆိုတော့ final ပွဲကိုတိတ်အခက်ခဲမရှိပဲလိုလဲကူကူကြည့်ခဲ့ရပါတယ်ကျွန်တော်ဂျာမနီအင်ဂျီဝတ်ထားပေမဲ့ဂျာမနီအသင်းကိုတိတ်မကြိုက်ပါဘူးဘာလို့လဲဆိုတော့ကျွန်တော်ကအာဂျင်တီးနားပြည်သက်ပ
ါကုဒူပလောင်ဒုက္ခသည်စခန်းထဲမှာရှိတဲ့အဲ့ဒီကလေးဒါဇင်ကျော်ဟာခြေဗလာနဲ့ဘောလုံးကစားနေကြပြီးတော့စခန်းထဲမှာဆိုရင်လဲစပိန်အာဂျင်တီးနားဘရာဇီးလ်စတဲ့သူတို့အားပေးတဲ့အသင်းတွေရဲ့အလံတွေကိုလည်းထောင်ထားကြပါတယ်ဒါပေမဲ့ကုဒူပလောင်ဒုက္ခသည်စခန်းအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကအားပေးကြတာကတော့ဘရာဇီးလ်နဲ့အာဂျင်တီးနားနှစ်သင်းပဲဖြစ်ပါတယ်။ဘရာဇီးလ်ရဲ့ဂန်ဝင်ဘောလုံးသမားပီလီကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတိုင်းသိကြပါတယ်။ဒါပေမဲ့1986ကမ္ဘာဖလားမှာမာရာဒေါနာရဲ့အာဂျင်တီးနားအသင်းပိုးဆွဲခဲ့တာကိုရုပ်မြင်သံကြားကနေပြသပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီနှစ်သင်းကိုအားပေးရဲ့ပရိသတ်တွေလည်းပိုများလာပြီးအပြိုင်ဆိုင်ဖြစ်လာနေကြပါတယ်။အခုခါမှာတော့အတော်များများကသူတို့ကိုသူတို့နေမလို့ပြောကြပြီးတော့ဒီထဲမှာအသက်18နှစ်အရွယ်ဂျဟန်ဂီယာအလမ်ကလည်းနေမားရဲ့သဘင်အယောင်ကိုပါစိုးထားပါတယ
်အာရမတ်တွန်က်ဘလလက်စ်နေမလ်ကေအဂျူနာမီအော့စတရီးယားကရင်ဒီစီအကွန်မနက်ချန်ဒလက်စ်
ကျွန်တော်နေမားကိုအရင်ကြိုက်ပါတယ်ဒါကြောင့်ကျွန်တော်သူ့လိုမျိုးဒီသဘင်ပုံစံလောက်ထားတာ
ပါရုရှားနိုင်ငံမှာကျင်းပတဲ့2018ကမ္ဘာဖလားဖိုင်နယ်မှာတော့ပြင်သစ်ကခရိုအေးရှားကို4-2နဲ့နိုင်ပြီးတော့ကမ္ဘာဖလားကိုဒုတိယအချိန်ရသွားပြီးဘရာဇီးလ်နဲ့အာဂျင်တီးနားအသင်းတွေကတော့ကွာတာဖိုင်နယ်နဲ့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေမှာအတီးပြီးရှုံးနိုင်ပြီးတော့တိုင်ပွဲကနေထွက်ခဲ့ရပါတယ်ခင်ဗျာ
ကိုရနိုင်တင်ပြတော်တာပါရှင် PO American အတန်းရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းတိုမီတာ24 25 30နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင
် PO မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ20ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နာရီအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ရောကနေပြီးတော့လည်းတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာအမျိုးသမီးကဏ္ဍသူသားဆုံးလည်းအမေရိကန်တခွင်ဆားတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒါအပြင်မြန်မာနိုင်ငံမှာနှစ်စဉ်နှစ်တိုင်းရင်ဆိုင်နေရတဲ့ရည်ကြီးရရှာမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာကြားဖို့ရှိတာကတော့
သစ်ပင်တဘာဝပေါက်ပင်တွေပေါ့တဘာဝပေါက်ပင်တွေကလည်းရှိဖို့လိုတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှဒီကအရှင်းနဲ့ရှင်းလာလို့ရှိရင်သူတို့ကဒါကိုဟန်တားပေးထားတယ
်။အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်ကတဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာတော်အေအေဂျီပြောတော်ရာကိုမကြခင်အပြည့်ဆုံးကြားမှာပါ။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဇူလိုင်လ19ရက်နေ့ဟာမြန်မာလွတ်လပ်ရေးဖခင်ကြီးပို့ချုပ်အောင်ဆန်းနဲ့တကွာအာဇာနည်ကောင်းဆောင်တွေလှုပ်ရှားခံခဲ့ရတဲ့80တနင်္မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ထိုစဉ်ကခြေကွဲပွဲဖျက်ကြီးကိုကျုံတွေ့လိုက်ကြရတဲ့မြန်မာအမျိုးသမီးကြီးတွေဘလို့ခံစားခဲ့ရပါသလဲ။ကိုလိုနီလက်အောက်ကလွတ်မြောက်ဖို့ကြိုးပမ်းရမှာတခင်မကြီးတွေအနေနဲ့ရောဘလို့ပါဝင်လှုပ်ဆောင်ခဲ့ကြပါသလဲ။ထိုစဉ်နိုင်ငံရေးမှာအမျိုးသမီးတွေရဲ့အခမ်းအကဏ္ဍနဲ့ပတ်သက်လို့ပို့ချုပ်ရဲ့အမြင်ကရောဘလို့ရှိခဲ့သလဲဆိုတာကိုတည်တည်မတ်အမျိုးသမီးကဏ္ဍမှာတော်လတန်ကစူးစီးတင်ပြထားပါတယ်ရှင်။
ကျောင်းတော်ကြာဆုံးတော့နော်အာဇာနည်တွေကြာဆုံးတော့အဲ့ဒီတော့အသက်20နော်ဇူလိုင်လဟိုဒီမှာစိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတခိုင်းပြည်လုံးနော်အဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအရန်ကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့လဲဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေနော်အဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ်
အဲ့ဒါကတော့လွန်ခဲ့တဲ့82နှစ်ဖြစ်တဲ့1948ခုဇူလိုင်လ19ရက်နေ့နေ့10:38မိနစ်မှာယူနီဖောင်းမွေလက်နက်ကိုင်တစုကရန်ကုန်မြို့လေရှိအတွင်ဝင်များရုံးကိုပျောက်ကဗိုလ်ချုပ်အောင်ဆန်းနေတကွအာဇာနည်ကောင်းဆောင်ကြီးဖြစ်ကြတဲ့မမ္မတ်ခိုင်မိုင်းပွန်စောပွားဆက်စံထွန်းတခင်မြဒီတို့ဥပချိုးဥရဇဥပဝင်းအတွင်ဝင်ဦးအောင်မောင်နဲ့ရဲဘော်တွေတို့ကိုလှုပ်ကြံခဲ့တဲ့အတင်းကြားရစဉ်ကတဲ့နိုင်ငံလုံးယူချုပ်မရဖြစ်ခဲ့ကြတယ်ဆိုတာကိုအခုအသက်တရာနီးပြီဖြစ်တဲ့ဒေါခင်မီကပြန်ပြောင်းပြောပြခဲ့တာပါဒေါခင်မီကပဲဆက်ပြီးဒိရှာကိုလိုနီလက်ထက်မြမလွတ်လပ်ရေးချိုးဖောက်မှုမှာထိုစဉ်သခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလည်းအခုလို့အမှတ်တရပြောခဲ့ပါလေ
သခင်မကြီးတွေကတော့အားလုံးကဒီလွတ်လပ်ရေးအတွက်ရံပြီးကျိုးစားကြတာပဲလေနော်သူတို့အသက်တွေဘာတွေလဲမမှုဘူးတရားမှလည်းမကြောက်ဘူးဘာလို့မှမကြောက်ခဲနဲ့သူတို့တခါလဲဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖွဖွအဲ့ဒီမှာလူလားမြောက်လာတာအပေါ်မှာစစ်ဖြစ်တော့ဖွဖွအသက်ကဟိုတည်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်စစ်ကြေညာတော့အဲ့ဒီစစ်ကြေညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့စစ်မဖြစ်ခင်တည်းကကြိုးပမ်းကြတာပါဗျာဒါဖွဖွအစာတွေရဲ့အတွေ့အကြုံနောက်ဖွဖွအဖေကလည်းငကနီတွေဖတ်တယ်နောက်တော့သူကတခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွဖွတို့ဆိုလို့ရှိရင်သပိတ်မှောက်ရတဲ့အကြောင်းကိုအဲ့ဒီအချိန်တော့ဖွဖွသုံးတန်းသပိတ်မှောက်ရတဲ့စစ်မဖြစ်ခင်ဖွဖွအမေကအကြောင်းဆရာမကြောင်းမတက်ရဘူးပေါ့နော်ဖွဖွတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းတဲ့ဖွပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖွဖွမေမေကိုရောဖွဖွရော
ခေါ်ပြီးတော့တခါတည်းဖောဖွားဖေးဖေးရအဲ့ဒီအရာချဲမှာတရားဝဲတွေချတာကိုသွားပြီးတရားနားထောင်ရတယ်အာဇာနည်တော်များများတို့ဘယ်သူတို့ပေါ့နော်လွတ်လပ်ရေးကျွပန်းနဲ့ကာလကိုမိလိုက်တဲ့ဒေါက်ခင်မီပြောတော့တာပါဒေါက်ခင်မီနဲ့တူထိုစင်ကာလကိုမိလိုက်သူနောက်တူကတော့ဒေါက်ခင်ချီချီဖြစ်ပါတယ်ဒေါက်ခင်ချီချီကတော့ကွယ်လွန်သူစာရေးဆရာကြီးတင့်ဖင်မီရဲ့စနီးလေးဖြစ်လက်ရှိမြို့သားဒီမိုကရေစီအဖွ
ပြမလူလည်းကျူပါမှုမှာပါဝင်ခဲ့သူတူဖြစ်ပါတယ်သူရဲ့ပြန်ပြောင်းပြပြချက်ကနိုင်ငံရေးဆိုတော့မလုပ်တာလည်းကြာပြီပေါ့နော်ရောက်တာကလည်းအဲ့ဒီတော့ငါဟိုဂျပန်ဒေါ်လာရေးပေါ့နော်ဆက်စစ်ဒေါ်လာရေး
ပါတီဝင်နေဖြစ်နေတဲ့လှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပါဒေါက်ကင်းကြီးကပဲဆက်ပြီးဘိုးချုပ်တို့ထိုစဉ်ကသာလှုပ်ကြံမခံခဲ့ရရင်မြမနိုင်ငံရေးအကွေအပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်ကောင်းကောင်းကြီးတွေပေါ့လေအထူးသဖြင့်ဘိုးချုပ်ပေါ့နော်ဘိုးချုပ်သာသာစီစီအဲ့ဒီလိုဖြ ကလောက်မဆိုးပဲနဲ့ဒီရင်စစ်ကလည်းလည်းလောက်လဲကြာမယ်လည်းမဖြစ်ဘူးဘုရားတို့ကြဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကိုဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်နိုင်ငံရေးဆိုရှာမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍဟာဘယ်လောက်ရေးကြီးပါသလဲတော့ခင်ကြီးကပဲဘုချုပ်ကိုဥပမာပြုပြီးခုလိုပြောခဲ့ပါတယ်အများသမီးတွေကအပန်း ဒီမှာနိုင်ငံရဲ့လူဦးရေတိုးပွဲကျော်ရှိတဲ့မြို့သမီတွေဟာသူတို့ခေတ်ကလွတ်လပ်ရေးတိုက်ပွဲဝင်ရမှာပါဝင်ခဲ့ကြတယ်လို့လူမှုလှုပ်ရှားမှုလုပ်ရင်းလေလူမှုရဲ့အင်အားတွေ့ရှိတဲ့မြို့သမီများမပါရင်မဖြစ်ဘူးဆိုတာကိုဘုကျုပ်အောင်ဆန်းကလည်းသဘောပေါက်လက်ခံခဲ့တာဖြစ်ပါတယ်။ဒါကြောင့်ခုနှစ်ဒီမိုကရေစီအသွင်ကူးပြောင်းရေးဖော်ဆောင်နေတဲ့ကာလမှာမြန်မာအမျိုးသမီးတွေနိုင် ပြည်သူပါတီကအပြတ်အသတ်အနိုင်ရရှိလိုက်တဲ့အတွက်ကြောင့်မြန်မာလူလတ်ရေးဖခင်ကြီးရဲ့တပည့်ဖြစ်သူဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့အပြင်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်ခဲ့ပါပြီ။ဒါပြင်2005ခုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့မြို့သမီးစွတ်တော်အမလောင်းတွေရဲ့အရေးတွေ့ဟာလေတိုးလာတဲ့အတွက်ကြောင့်လက်ရှိစွတ်တော်တွ ပြည်တော်စုလွှတ်တော်မှာအမျိုးသမီးလွှတ်တော်အမအရေးအတွက်က66ဦးနှင့်ပြည်နယ်နှင့်တိုင်းဒေသကြီးလွှတ်တော်တွေမှာအမျိုးသမီးလွှတ်တော်အမက ရောအမျိုးသမီးတွေရဲ့အခြေအနေကဘယ်လိုရှိပါသလဲလက်ရှိNLD အစိုးရလက်ထက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံခြားရေးဝန်ကြီးအဖြစ်ဝန်ကြီးအဖွဲ့မှာတဦးတည်းသောအမျိုးသမီးဝန်ကြီးဖြစ်ပါတယ်ကရင်ပြည်နယ်ဝန်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်နန်းခင်ထွေးမြင့်နဲ့တင်းတာရီဝန်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်လွတ်လပ်မော်တို့ကိုခန ကျင့်သုံးနေပြီးတချို့အမျိုးသမီးလှူရှားသူတွေကတောင်းဆိုနေကြတဲ့အမျိုးသမီးတွေအတွက်ကိုတာစနစ်တတ်မှတ်ပေးဖို့တောင်းဆိုကြတွေကိုNLD ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ပါဝင်NLDအမျိုးသမီးများအဖွဲ့ကလက်မခံကြောင်းထုတ်ဖော်ပြကြားခဲ့ပြီးအမျိုးသမီးတွေအရေးအချင်းနှင့်တင်ပေးပြီးအရေးအချင်းရှိလို့ရှိရင်ပါဝင်ခွင့်ရလာကြမှာဖြစ်တယ်လို့
လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုတဆုံလင်အမေရိကန်တခွင်အပတ်စဉ်ကဏ္ဍပါခုတစ်ပတ်မှာတော့နွေရာသီကာလအလဲအပတ်အများဆုံးသွားကြတဲ့နိုင်ယာဂရာရေတခွင်အကြောင်းကွန်အောင်ကတင်ဆက်ထားပါရှင်
ညာဒီကာလမှာအလဲရဲ့ပန်းပီကီထွက်လေရှိတာဟာအမေရိကန်ရဲ့ဆင်လာတစ်ခုဖြစ်ပါတယ်။အခုလိုညာဒီအပြောခီးသွားကာလမှာမြို့ကြီးပြကြီးတွေစီသွားရောက်လက်ပတ်ကြသလိုတဘာဝဥယျာဉ်တွေစီကိုသွားရောက်လက်ပတ်ကြသူတွေလည်းရှိပါတယ်။နယူးယောက်ပြည်နယ်ကနိုင်ယာဂါရာရေတံခွန်စီလာရောက်လက်ပတ်ကြသူတွေအကြောင်းကိုတင်ပြပေးရမယ်။တနည်းပတ်လုံးလုပ်ငန်းဝင်ကဖြည့်စည်းမှုတွေကိုဖြေလျှော့ဖို့နဲ့ဒေသန္တ
Tere Sijani Rago Lati Jare Kabatawanga Lurigo Erima Twin Mare. Nanganaga Badas Garigula Jani Mare. Kabaji Tema Barri Vetiji Diniagane Along or Mietu Suare.
American Biazuma Lumubazo Nitanjara Jan Lumurayan Sasari where you Yashi Nangime. The Chori Garo Ingani Yula Javare. New Jasi Pinega Lela Du Sohyun Kimga.
We try to bring like Korean food along.
Korea Sasari Yula Vare. American Sasa would need Dongji Nom San only. Tajam Raman Kausari ne Korea Sari Yula Vare.
Tatalo Sare, India Nueva, Fiji Mitazua, Nayagara Yedagon Sigo Yopu, Kilomitato and Azela Kamon Lavare. Dirijan Haduria Jane Pippi, Kalerigo Lai Purava, Kamon Ebingae, the Chinsula Gere, Suare.
Want
to
sing because I don't
have a good voice. Would you go ahead to just say it?
ตัวอ่ะก็ว่าอีซงเยกงนี่แหละตะคู่บ่ครับอะไรอะไรป่าเลยไอ้อยู่ซ้าจี้ตาย่อล่าตาย่อเอออะไรไม่บ่อีพี่รอกะนีดาเนี่ยอเมริกันเนี่ยเนี่ยไม่มาที่ชื่อนี่ตาย่อหุบดิเป็นเนี่ยไม่มีนี่มาที่ชื่อนี่ตาย่อไอ้ลูกหานี่จังว่าตัวเทนน่ะโหเยกงก็อดิอเมริกันเป็นอัจฉันมาบ่เลยแต่แม้ตัวหูกะนีดาเป็นกูญัตนามูดิโลขึ้นนี่รอกะนีดาเป็นก็จี้ยินเลยปูล่าเลยโหเปล่าจ๋าเลยเนาะ
ဟုတ်တယ်ဗျာကနေဒါဘက်ကကြည့်နေသူကရေကုန်ကြီးကိုတဲတဲ့အမြင်ရတာဟုတ်လက်ချင်းဆိုင်ကြီးဒီကဘက်ကတော့သူကသူအဲ့လိုမျိုးတဲတဲ့အမြင်အောင်ဆိုဟိုကဝေဝေရနေပြောမှာအဲ့အမြင်လည်းဒီတရားကိုထိုးထားပြောအဲ့ပေါ်တော့ကြည့်တဲ့ဟိုကတားပြောတယ်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးတယ်ကြည့်တဲ့ကောင်တဲတဲ့အမြင်ကနေဒါဘက်ကရောတော့
ကနေသားဘက်ကအရေကိုဘေးပတ်လမ်းကိုသူတို့ကကောင်းတယ်သူတို့ဘက်ကပို့ပြီးခွင့်လန်းတာရေဒီကောင်တက်တယ်မြင်ဖို့ကနေသားဘက်ကိုဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဗာအထောက်ထားတဲ့ယူသွားဖို့လိုလဲနိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက
အဲဒီဂရင်းကတ်ကျွာတယ်နိုင်ငံသားလို့ဖြစ်ပြီးတဲ့ဟိုဟာဂရင်းကတ်သမားတွေလည်းကနေဒါဘက်ကကူးလို့ရတယ်အဲဒီဂရင်းကတ်မရှိဘူးဆိုရင်တော့ကူးလို့မရဘူးအနေဆုံးဂရင်းကတ်ကတော့ရှိရတယ်ကနေဒါဘက်ကကူးဖို့ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုပြပြီးတော့ထွက်သွားလိုက်ရုံပဲเนาะ
What draws me to thy mighty water as it rolls over the edge? Fascination, I'm so inspired. By that never-ending descent over the waterfall.
ဒီနိုင်ငံကရေတကုန်ပေါ့လေဆိုတော့ဒီရေတကုန်ကြီးကဒီညဘက်နဲ့နေ့ဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
တမျိုးစီပဲဗျဒါဟိုကနိုင်လိုက်ကကနေတာဘက်ကပို့ပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မဟုတ်သေးတာဘက်ကရေတကုန်ပြီးတက်လမ်းတစ်လျှောက်ကိုသူကနိုင်လိုက်ဖြစ်အောင်လုပ်ထားတာဟိုကြော်ပွဲသားတွေရောဟိုဟာတွေရောသားသောက်ဆိုင်တွေရောသူကကနေတာဘက်ကပဲမီးထိုးတာဟိုအကုန်လုံးကပေါ့ဗျာကနေနိုင်လိုက်ဗျူးရောတော့ကနေတာဘက်ကကျင်ပို့လာတယ်
and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ပဲချဲရောက်တော့ရှိတဲ့ကက်စီနိုတို့တခြားဆိုင်တွေတော့အဲဒါသူကဒီရေကုန်ပေးတဲ့မြေပေးတဲ့နည်းနဲ့လှမ်းဝေးရတယ်မျိုးပေးနည်းနဲ့ကြာအဲဟိုမြားကတော့သူကတော့နှစ်ဖက်လုံးမြားတယ်လူရာကြီးကတော့ကနေလူရာနေကင်းပဲကတော့ကျွန်တော်အမေရိကန်စိုက်ကပို့မြားတယ်ဆိုတော့ဒီရေကုန်ကြာသွားတဲ့မြေထဲဟိုပေါ့နော်အဲ့ဒီမြေထဲမှာလည်း
ဒီမော်စီမယ်ဆိုရင်ဒီဘက်တစ်ခါတည်းဟိုဘယ်လိုပြောမလဲဟိုကအင်ကြီးပပလေးပြရတယ်ဒေတာဘက်ကဆိုအမီရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်နိုင်ဂရာဖို့ရတော့တင်မောကတော့စီးဖို့တယ်သူကတင်မောစီးလိုက်မှသူကဟိုရေဒီကိုမြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့တော့ရေဒီကိုအပေါ်ကနေရေဒီကိုရေချတဲ့နေရာကနေလို့ကြည့်ရလို့ဖြစ်တယ်တင်မောစီးလိုက်မှအောက်ကနေပေါ်မော့ကြည့်ရတယ်ပြီးတော့တင်မောကရေကိုနားအနည်းဆုံးနေရာကိုကတ်သွားတယ်အဲ့ဒီဒီကဲဟိုနိုင်ငံအမေရိကန်ဖောလို့လည်းခေါ်တယ်သူကတော့ hot shoe ပေါ့နော်ညှင်းခွာပုံစံရှိတယ်လေရေကုန်ကအကြီးကြီးပဲအဲ့ဒီဟာသင်္ဘောကအိုက်နာကတ်သွားတော့ဒီဘွားနေကြခင်ဗျာမော့ကြနေတာကိုပပတ်လည်းမှာရေကုန်ကြီးဝိုင်းလို့လူကြီးပဲဖြစ်သွားတယ်အရန်လာတယ်သင်္ဘောစီးနော
်ဟုတ်ကဲ့ဆိုတော့သင်္ဘောစီးရဲ့ဟိုဟာသူအခါရောဘယ်လောက်လောက်ရှိလဲ
အစိမ့်လောက်ပြရတယ
်ရေကုန်အကြောင်းကိုလည်းနည်းနည်းပြောပြပေးပါဦးခင်ဗျာဒီရေကုန်ကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ကောင်းတော့ဗျာပြောရတော့သူကလွန်ခဲ့တဲ့နှစ်2000လောက်ခဲ့ရပါတော့ဒီ ice skate ပေါ့ရေခဲခက်ခဲကအဲ့မှာအကုန်မှာရေခဲတွေစပြောတော့အဲ့ရနေပြီးတော့အဲ့မြစ်ဖြစ်လာပြီးတော့အဲ့လိုမျိုးရေတော်ဖြစ်လာပါတော့အဲ့မြစ်လမ်းကြောင်းနဲ့ရေကုန်ပုံစံတွေကတော့အချိန်ကြာနေမြတ်ဖြစ်ပြောင်းလာတယ်ကြီးလာတယ်အဲ့လိုတော့ရှိတယ်ပေါ့နော
်ဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
ပြောရတယ်ဒီကောင်လဲဒီရေကွာလဲဟိုပါပေါ့နော်အော်ကဘာအပေါ်ထဲမှာတစ်ခုပါတယ်လေအဲ့ဒီချက်နဲ့တင်ကိုလူတွေကတော်တော်များများလာကြည့်ကြရတယ်
ကိုအောင်တင်ဆက်နေတဲ့သုသာဆုံးလေအမေရိကန်တခွင်ကဏ္ဍကိုကြားခဲ့ရတာပါခုတော့သိပ်ပန်တဲ့ဤပညာအစည်းအဝေးမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ရေကြီးရေရှမ်းမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုတက်ကစ်ပြည်နယ်မှာနေထိုင်နေတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါက်အေးဂျီကိုမေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကသိပ်ပန်တဲ့ဤပညာအစည်းအဝေးတင်ဆက်ထားပါတယ်
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမုတ်တုံရာသီရောက်တိုင်းရေကြီးရေရှမ်းမှုတွေမြေပြိုမှုတွေကျုံနေရတာကိုကာကွယ်နိုင်ဖို့အတွက်ဘာတွေလှုပ်ဆောင်တဲ့လဲဆိုတော့အမေရိကန်ပြည်ထောင်စု Texas ပြည်နယ်ကသဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးဂျီကိုမေးမြန်းပြီးပြန်ပြပေးမှာပါ။ဖြစ်စဉ်ကြုံတွေ့နေရတဲ့ရေကြီးရေရှမ်းမှုအန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်ပထမဆုံးဒီလိုရေကြီးရေရှမ်းမှုတွေဘာကြောင့်ဖြစ်ရလဲဆိုတာကိုကြည့်ရအောင်ပါ
။ပမာကြီးမှဖြစ်တာကဒီတဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်။နောက်တခြားအချက်တွေလည်းပါပါလိမ့်မယ်။ဒီကြီးတဲ့ဟာမှာကြည့်မယ်ဆိုရင်အချက်က14ခုလောက်ရှိပါတယ်ဖြစ်နိုင်တဲ့အကြောင်းပေါ့နော်။အဲမိုးရေကြီးရှိတယ်။မိုးရွာလို့ရှိရင်လက်ခံမဲ့အပင်တွေပေါ့နော်ဘလောက်ရှိတယ်လဲနော်နောက်အပင်တွေကိုဒီမှာရှိတဲ့မိုးရေကိုလက်ခံမဲ့ area ဘလောက်ရှိတယ်လဲနောက်ပြီးတော့ရေကာတာတို့နော်တောင်ကုန်းတို့မြေကြီးတို့ရေစီးသွားမဲ့နေရာမှာရှိတဲ့အဆောက်အဦတွေဘလို့စောက်ထားလဲပေါ့နော်မြို့ပြအတုံးဘလို့တုံးတယ်လဲတို့နောက်ပြီးတော့မြို့ရဲ့ကြီးထွားမှုပေါ့အစုံလုံးရှိပါတယ်နောက်ပြီးအရင်တုန်းကဘလို့မိုးရွာခဲ့တာလဲကန်ယိုရန်တို့ဘာတို့ကနေပြီးတော့ရေတွေဝင်လာတာလားနော်မှုန်တိုင်းကဝင်လာတာလားရေကဘလောက်ဆိုတယ်စသဖြင့်အကြောင်းက14ခုလောက်ရှိပါတယ်14 15ခုလောက်ရှိတယ်အဲ့တော့ဗမာပြည်မှာဖြစ်တာကတော့ကျမရဲ့အမြင်ပေါ့နော်မှားချင်တယ်မှားပါလိမ့်မယ်အဲတဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်တစ်ဖက်ကလည်းရေမချီးအောင်လူအနေနဲ့လှုပ်ဆောင်နိုင်စရာတွေအများကြီးရှိပါတယ်အဲ့ဒီပိုင်းကမလှုပ်တာတွေကလည်းမလှုပ်ဖြစ်တာတွေပေါ့နော်အကြောင်းမျိုးမျိုးကြောင့်ကလည်းပါလိမ့်မယ်ဒီမှာဥပမာဆိုရင်ဒီမှာဆိုရင်ရေနှုတ်မြောင်းတွေကလုံးဝအပိတ်မခံပါဘူးရေကြီးတဲ့အချိန်မှတောင်မှတစ်ပင်တွေမှာလည်းပျက်စီးရဲဆိုရေမောင်းပေမှာဆိုလို့မျိုးကနေပြီးတော့အုပ်ချုပ်တဲ့လူတွေကအကုန်လုံးတရားတွေဆွဲပြီးတော့လွတ်ရအောင်ထားနေပါတယ်အဲ့ဒါမျိုးမရှိရင်နောက်တစ်ချက်ကပါလဲဆိုမြေပြိုကျခြင်းပေါ့နော်ဒီမှာဆိုရင်မော်လမြိုင်မှာဆိုမြေပြိုကျတယ်လို့ပြောတယ်အဲ့တော့မြေပြိုကျတဲ့ခါမှာလည်းတဘာဝပင်းရံကြောင့်ပြင်ကျော်တာလည်းဖြစ်နိုင်တယ်တစ်ဖက်ကလည်းပါလဲဆိုလို့ရှိရင်မြေပြိုကျတာကိုအစာဦးတွေစောက်တဲ့ခါမှာတတိချာချာပါမစ်ဒီဘာနဲ့ချိန်ပြီးတော့စောက်တင်တလားမစောက်တင်တလားဘယ်လိုပုံစံနဲ့စောက်တင်တယ်လဲရေထင်းနိုင်ငံတွေရှိတင်တလားစသည်ဖြင့်အဲ့ဒါမျိုးတွေကိုလုတ်ခဲ့တလားဆိုတာကိုလည်းပြန်ချိန်ဖို့လိုပါတယ်ဒီမှာဆိုလို့ရှိရင်ရက်ွက်တွေပါတယ်ဆိုလို့ရှိရင်ရက်ွက်အစ်စ်တစ်ခုပေါ်တာဖြစ်ဖြစ်စောက်ဦးစောက်တာအစဒီဟာတွေကရေအမြေအောက်လိုင်းနေနေရှိရေနှုတ်လိုင်းနေနေရှိရေအဲ့လိုင်းတွေကိုတွားပြီးတော့ထိကင်မှလားဘယ်လိုဖြစ်မှလဲဆိုတာရှိပါတယ်နောက်တစ်ချက်ကလည်းဒီမှာဆိုရင်မြောင်းနေအားလုံးကအကုန်လုံးကအပေါ်ကပိတ်ထားပါတယ်အဲ့တော့အပြင်ကနေပြီးဝင်လို့မရဘူးအစအမိုက်တိုက်တွေပဲဖြစ်ဖြစ်အကျိုးပဲဖြစ်ဝင်လို့မရဘူးဟိုဗမာပြည်မှာတော့မြောင်းတော်တော်များများကတော့ပွင့်ရဖြစ်နေတယ်အဲ့တော့ဆိုတော့အဲ့လိုမျိုးအဲ့တော့ရေမောင်းပိတ်တာကြောင့်ဖြစ်တာလားနောက်ပြီးတော့ဒီမြေပြိုတဲ့ဟာကိုထင်းလို့ဖြစ်တာလားဒါမှမဟုတ်လို့ရှိရင်လည်းဒီမှာဆိုလို့ရှိရင်ရေစီးရလမ်းကြောင်းပေါ့နော်ဘယ်လိုပုံစံဘယ်နေရာကိုဆင့်မယ်ဆိုတာဟာသူတို့မြေပုံရှိပါတယ်အဲ့မြေပုံကိုအမြဲတမ်းအင်ဂျင်နီယာတွေကကြည့်ပြီးပြောင်းသလားမပြောင်းသလားဘယ်လိုဆိုအမြဲတမ်းလုပ်နေပါတယ်ဗမာပြည်မှာအဲ့လိုလုပ်သလားမသိပါဘူးအဲ့လိုဆိုတော့တစ်ခါလေကြလို့ရှိရင်ဥမာဆိုတော့ဟိုနေရာကအစကတော့ရေကမြင့်ရနေနေရနေလားနဲ့အကြောင်းတစ်ခုကြောင့်ရေကဒီလိုရှောင်းမစင်မဲနဲ့တစ်ခုခုဖြစ်သွားမယ်ရှိပြီးသားကန်ကြီးကိုဖြိုးလိုက်တဆုံးဖြစ်အမျိုးမျိုးဒီလိုရေစင်းရလမ်းကြောင်းကိုထိခိုက်နိုင်တဲ့အကြောင်းတွေအများကြီးရှိပါတယ်အဲ့ဒါကိုကြည့်တလားအဲ့ဒါတွေအများကြီးထည့်စဉ်းစားလုပ်ပါတယ်အဲ့ကြောင့်မလို့တစ်ခုတည်းနဲ့လို့ပြောလို့မရပါဘူ
းဟုတ်ကဲ့ရန်ကုန်မြို့ကလူရေတော်တော်ထူထပ်ပါတယ်ရန်ကုန်မြို့မှာရေမိုးရင်းကြလို့ရှိရင်မြောင်းနေမှာရေရှမ်းတယ်ရေကြီးတယ်ဒီပြဿနာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘာလုပ်တင်တယ်လို့ထင်ပါလဲဒေါ်အေးကြီးနေလဲ
ဟုတ်ကဲ့အရေးကြီးတာကတော့ရန်ကုန်မြို့ကတော့မြို့ရွာနော်မြေရွာကိုအစီအစဉ်ချမှုပေါ့နော်အဲဒီအစီအစဉ်ချတဲ့အခါမှာနံပါတ်၁ချက်ကအဆောက်အဦစောင့်မယ်ဆိုလို့ရှိရင်ပါမစ်ဒေတာယူရပါတယ်ပါအဆောက်အဦဖောက်ပြီးတော့အဲ့အဆောက်အဦထဲမှာခုနကပြောသလိုရေစီးကမ်းကြောင်းတွေမပိတ်ဆိုတော့လုပ်ရတယ်ဒါထုံးစံနော်နောက်တစ်ခုကပါလဲဆိုလို့ရှိရင်တစ်ပင်တဘာဝပေါက်ပင်တွေပေါ့တဘာဝပေါက်ပင်တွေကလည်းရှိဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှာရေကအရှင်းနဲ့ဆင်းလာလို့ရှိရင်သူတို့ကဒါကိုဟန်တားပေးထားတယ်အဝိမေကြီးတွေလည်းစုပ်ထားတယ်ရန်ကုန်မြို့မှာဆိုလို့ရှိရင်ဒီကတ်တရလမ်းပဲဖြစ်ဖြစ်ကွန်ကရစ်တွေပဲဖြစ်ဖြစ်ဖြစ်နေတာတွေကဘလောက်ရှိရမလဲမဖြစ်ဖက်နဲ့တစ်ပင်ဘလောက်ရှိတယ်လဲဆိုတော့ဒါလည်းကြည့်ပါတယ်ဘာလို့လဲဆိုတော့ကျမအတိတ်တယောက်ကအိမ်ဆိုလို့ရှိရင်သူ့အိမ်ဝင်းထဲမှာပဲတခါတည်းအကုန်လုံးကိုကွန်ကရစ်လောင်းပစ်လိုက်ပါတယ်အမေရိကန်ပြည်မှာဆိုဒီလိုလုပ်လို့မရပါဘူးကိုယ့်အိမ်ဝင်းမှာတောင်မှဘလောက်ကတော့မြေသားထားရမယ်ဘလောက်ကတော့မြေစိတ်လို့မရတယ်ကွန်ကရစ်တမန်တနေထားနိုင်တယ်ဆိုတော့သူတို့မှာအချိုးတွက်ချလိုက်ရှိပြီးတော့ကိုယ်တစ်ခုခုလုပ်မယ်ဆိုရင်တော့ပြောရပါတယ်။ဘာကြောင့်လို့လဲဆိုတော့ဒီလိုမြေကြီးတွေကိုစိတ်ကြံမရှိလို့ရှိရင်ရေတွေကတဟော်ဟော်စီးထားမယ်။အဲ့တော့ရေပိုက်လိုင်းတွေပါတယ်ဆိုတော့ကအင်ဂျင်နီယာတွေကစတွက်ထားလို့ရှိရင်ဒီလောက်ဆိုသူကခန့်မှန်းထားတာဝန်းကနေစီးတာမဲ့ဟာတွေကိုလည်းခန့်နိုင်ခြင်းမခန့်နိုင်မယ်ပေါ့နော်။
အဲ့တော့မြေခွက်တွေမှာဆိုလို့ရှိရင်ဒီမှာအမေရိကန်မြေမှာဆိုရင်ရက်ခွက်အတက်တစ်ခုပေါ်ပါပဲရှိတယ်တစ်ခုလုံးမယ်ဆိုရင်ကွက်လက်ထားပြီးကန်တူးပါတယ်သူကန်တူးလိုက်ရပါတယ်ကန်တူးရတဲ့ဘောကတကယ်လို့များတစ်ပင်တွေကိုခုတ်ပြီးတော့အင်းတွေဆောက်လိုက်တဲ့အခါမှာမြေကြီးအစားတမန်တလင်းပေါ့နော်ကွန်ကရစ်တွေဖြစ်သွားတဲ့အခါမှာအထဲတော့မဆိုင်တော့ရေစင်းဆုံးများတဲ့အခါမှာအဲ့ရေတွေကိုမြောင်းန
ဒီလိုမျိုးမြေအတုံးချမှုဟာရေကြီးရေရှမ်းမှုအတွက်တည့်ရောက်မှုရှိတယ်လို့အမှိုက်ပြဿနာနဲ့စီကံစနစ်တကြမရှိတာကလည်းရေချောင်းပိတ်ဆို့မှုကိုအဓိကဖြစ်စေတာပါ
ดูอยู่อ่ะเนี่ยเปล่าเลยตัวจําหมดเลยยางกงมุ่มาอ่ะไม่ได้อ่ะเลยยางกงมุ่มเนี่ยนี่บาเลยไอ้ด้วยไถ่แต่ไม่ได้มากะปูสาวโลยเนี่ยปะตะดาไว้ผิดๆไอ้ไม่ได้อ่ะเหมียวนี่ตั้วบาเลยดีมาสรุษิยสาอู้นี่มาอโจอเป็ดคอนกรีตนี่บาเลยอ่ะสาไอ้แท้มันวนอ่ะอ๋อแล้วตัวบาไม่อยู่อ่ะบาเลยอสาอู้สอดแต่คอนทราคเตอร์เนี่ยยีเหมียวนี่ก็ไม่ตันกะเวท้าบาเลยยางกงมุ่มมาเอลุไม่ใช่บาปูแล้วพี่รอเมียตะก ဖြစ်နေပါတယ်လမ်းနေပါတယ်ဖောက်တာဆိုစီပင်သားရဌာနအနေနဲ့တကြမမလှုပ်လို့ပါတယ်အဲ့ဒါတွေမလှုပ်တဲ့အခါကျတော့အကုန်လုံးကကိုရောပြီးတော့ပေါင်းစုပြီးတော့အကျိုးတရားဟုကပါလဲဆိုတော့နည်းနည်းလေးတော့မှမိုးတော်ရွာမခံနိုင်ပါဘူးရေရှမ်းပါတယ်နောက်မန္တလေးမှာလည်းရှမ်းပါတယ်မြို့တွေတော်တော်များများကနောက်ဆိုအဲ့လိုပဲဖြစ်မဲ့ပုံရှိပါတယ်တဘာဝဝန်ထင်အင်ဂျင်နီယာဒေါ်ရေးကြည်ပါ
နောက်တစ်ပတ်မှာတော့ရေကြီးရေရှမ်းမှုအန္တရာယ်ကာကွယ်ဖို့လုံခြုံရေးကိုတင်ပြပေးပါမယ်ဆိုတာကိုပြောကြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ညီပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော်
ဗီအိုအေကနေအခုအသံလွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြပြချင်းမြန်မာစံနှုန်းချိန်ညစေနာရနေ့စတနအိထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချက်ကိုကိုစောဝင်းလိုင်းကပြောပြပေးပါဦးသမ္မတဒေါ်နယ်ထရမ့်ရုရှားသမ္မတဗလာဒီမီပူတင်တို့ခေါင်းဆောင်နှစ်ဦးဒုတိယအကြိမ်ထိပ်သီးဆွေးနွေးကျင်းပဖို့အတွက်နိုင်ငံခြားဆွေ Dango, Labo, Tamara Tramaga, Yoti, Akulu, Pejara, Dre, Tuson Yikisarigo, Sunibu, Turubaka, Sinishi, American Sanya, Rashata, Majigale, Diginibe, Piojale Bale, American Tamane, Rashata Maru, Tedisu, Webwe, Rijang, American Lutorama, Nyampuamu, Tonya Zedachilabi, May, Yetiu, Losam Muri, or Piaquenivale, Rashata Mara Pradimi Putin, and Tekabe Sunibu, P, American Tamara Donet Tranga, Rashata Soya, Apo Yati, Japiangla, P, American Taulai, Tanarigo, Jakan P. Ubrine, American Yukopwe, Apo, Sele Chinchamusaya Ubrigo, Lutoma, Timipunabe, Pietuakevale. American Sanya Rashatama, Hounlet, Rashatama, Vladimir Putin, Bobbin Tan, Piosolishi to Lechite, Michael McFargo, Rashat Suyanine, Mimian Sisego and Puma Mobulu, American and Jai Wunji, Mike Pompeyoga, Piojakabari. Kitty Johnson, Miazon Shiran and Gandama, Mimaning her number session near Machine Jow, Sulana Sakuya, Jadabriniga Topiane, Kabalon Sanya, Sinkanama, Popia Tavare, Kamaji Apian Louis, Nazan Natanjo Shiran, Mimanang Louis, Suzubau, say I can no longer Jimare.
ငါသိန်းကျော်ချောက်သိန်းနီးပါးလောက်ဟာခစ်တိကျွန်စနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်။တရင်အခြေချက်ကိုကိုစောဝန်ထမ်းချင်းညာပေးခဲ့တာပါ။ဒီညာအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ဂျိုနာကမင်းဖြစ်ပါတယ်။ဖီယိုအမေရိကန်အသံရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံနှုန်းချိန်မနက် 6:00 AM နဲ့ညွှန်လိုက်တဲ့ကီလိုဟတ်စ်တင်နေတင်တုံညလိုင်းတူမီတာ 40 ကီလိုဟတ်စ်ကိုလေး 40 နဲ့လိုင်းတူမီတာ 50 ကီလိုဟတ်စ်ငါးရှိခွန်ငါးရူကနေဖန်ယူနာစနေပါတယ်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လာပါစေရှင်။ဖီယိုအေကိုအားပေးနာစနေအတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.